ဧပြီလ17ရက်ကစကိုင်းတိုင်းကံဘလူမြို့နယ်ပဇီကြီးရွာမှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေပါဝင်အရဲသားပြည်သူအများအများသေဆုံးဒဏ်ရာရခဲ့တဲ့ဖြစ်ရပ်အတွက်စိုးရင်ပူပန်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကနေမကူပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ
် Working to establish genuine
ဒါမဲ့လည်း2022ခုနှစ် February မှာစစ်တပ်ကအာဏာသိမ်းပြီးခရက်ကအမေရိကန်အစိုးရတာဝန်ရှိပုဂ္ဂိုလ်တွေဟာမြန်မာနိုင်ငံရင်းနဲ့ပတ်သက်လို့အလားတူစိုးရင်ပူပန်တဲ့အကြောင်းကန့်ကွက်ရှုံချကြောင်းနဲ့ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်တဲ့အကြောင်းကြေညာချက်တွေကိုစာနဲ့ရောလူကိုယ်တိုင်မှာအမျိုးမျိုးထုတ်ပြန်ပြောဆိုခဲ့ပြီးဖြစ်ပါလေ။တစ်ဖက်မှာတော့ရုရှားနိုင်ငံဟာတရားမဝင်အာဏာသိမ်းထားပြီးလူခွင့်ချိုးဖောက်မှုတွေဇက်တိုက်ကျူးလွန်နေတဲ့မြန်မာစစ်ကောင်းဆောင်နဲ့ထိတွေ့ဆက်ဆံပြီးလက်နက်နဲ့နှီးပညာတွေထောက်ပံ့နေတာလည်းတွေ့နိုင်ပါတယ်။ဒီလိုအခြေအနေမှာအမေရိကန်ရဲ့နိုင်ငံသားရဲ့မူဝါဒဟာထိရောက်မှုမရှိဘူးလို့ဝေဖန်မှုတွေလည်းရှိနေပါတယ်
။ Today, however, Washington has lost the flexibility and suppleness that would inform just this sort of strategy.
CNN သတင်းဌာနကနိုင်ငံတကာရေးရာလေ့လာသုံးသပ်သူ Free Zakaria ကတော့အမေရိကန်နိုင်ငံရဲ့လက်ရှိနိုင်ငံသားရဲ့မူဝါဒဟာပြန်လည်ပြောင်းလဲမှုမရှိတာဟာအဓိကအားနည်းချက်ဖြစ်နေတယ်လို့သုံးသပ်ပါတယ်။အမေရိကန်ဟာသူနဲ့ဆက်ဆံရေးမပြေလည်တဲ့နိုင်ငံတွေကိုပြစ်တင်ဝေဖန်တာနဲ့ပိတ်ဆို့အရေးမှုအမျိုးမျိုးချမှတ်တာအပြင်အခြားထိရောက်တဲ့လှုပ်ဆောင်ချက်မရှိဘူးလို့လည်းသူကသုံးသပ်ပါတယ
် Or only limited hostile contact Russia China Iran Cuba Venezuela Syria Myanmar North Korea
ဒီလိုမူဝါဒကြောင့်အမေရိကန်ဟာဆက်ဆံရေးအဆင်ပြေတဲ့နိုင်ငံတွေနဲ့ပိုအလှမ်းမွေးသွားစေပြီးရုရှားတရုတ်အီရန်ကျူဘာဗင်နီဇွဲလာဆီးရီးယားမြန်မာနဲ့မြောက်ကိုရီးယားနိုင်ငံတွေဟာအမေရိကန်ကိုမလိုလားတဲ့အုပ်စုတစုဖြစ်လာနေတယ်လို့သူကဆိုပါတယ်။ဒါနဲ့ပတ်သက်ပြီးဖရီဇာကာရီယာက1995ခုနှစ်ကသတင်းစာဆရာဂျိုးဆက်ဂျော့ဖ်အဆိုပြုခဲ့တဲ့ဗြိတိရှားဗျူဟာနဲ့ဘစ်စမတ်ဗျူဟာနှစ်မျိုးကိုထောက်ပြပါတယ်။အစင်လာရဗြိတိန်နိုင်ငံစင်သုံးလေးရှိတဲ့ဗြိတိရှားဗျူဟာမှာအခြားသဘောထားချင်းတူတဲ့အင်အားကြီးနိုင်ငံတွေနဲ့မဟာမိတ်ဖွဲ့ထားပြီးကမ္ဘာအရေးကိစ္စတွေမှာဝေဖန်ပြောဆိုလေ့ရှိပေမယ့်ကိုဂျိုးစီးပွားကိုတိုက်ရိုက်မထိခိုက်သေးအမှန်တကယ်ဝင်ပါတဲ့နီလန်းဖြစ်ပါတယ်ဆက်ရှိရာစုနှောင်းပိုင်းကဂျာမန်ကောင်းဆောင်အော်တိုဗွန်ဘစ်စမတ်ကိုအစွဲပြုပြီးနာမည်ပေးထားတဲ့ဘစ်စမတ်ဗျူဟာမှာတော့ကမ္ဘာနိုင်ငံအားလုံးနဲ့ဆက်ဆံရေးပြည်လဲအောင်မဖြစ်မနေတိဆောက်ထားဖို့နဲ့ကမ္ဘာအရေးကိစ္စတွေမှာထိထိရောက်ဝင်ပါပြီးဂျောင်းဝင်စိတ်ဆက်ညှိနှိုင်းပေးသူဖြစ်ဆောင်ရွက်ရင်ဩဇာအာဏာတည်ထောင်ဖို့နီလန်းဖြစ်ပါတယ်အတိတ်ကိုပြန်ကြည့်မယ်ဆိုရင်အမေရိကန်ဟာကမ္ဘာအရေးကိစ္စတွေမှာထိထိရောက်ဝင်ပါပြီးကိုလိုတဲ့ဘက်ကိုဆွဲခေါ်တဲ့ဘစ်စမတ်ရဲ့ဗျူဟာကိုကျင့်သုံးရမှာပိုပြီးအောင်မြင်မှုရခဲ့တဲ့တာရကတွေရှိတယ်လို့ဖရီဇာကာရီယာကထောက်ပြထားပါတယ်
။ Case of historical resonance however Henry Kissinger
အမေရိကန်ခေါင်းဆောင်တွေဟာစစ်အခေတလျှောက်လုံးမှာဆိုဗီယက်ပြည်ထောင်စုနဲ့ဆက်ဆံရေးပြည်လဲအောင်ကြိုးပမ်းခဲ့တယ်လို့ပဲယူဂိုစလာဗီးယားနဲ့ရူမေးနီးယားတို့လိုဆိုဗီယက်ဩဇာကံနိုင်ငံတွေနဲ့လည်းထိတွေ့ဆက်ဆံပြီးမော်စကိုရဲ့အာဏာစက်အောက်ကနေရုန်းထွက်နိုင်အောင်ကူညီခဲ့တဲ့အကြောင်းအဲ့ဒီခေတ်ကကမ္ဘာရံဖြစ်ခဲ့တဲ့အစ္စရေးနဲ့အာရဗ်နိုင်ငံတွေနှစ်ဖက်စလုံးနဲ့ဆက်ဆံရေးတည်ဆောက်ထားပြီးဂျာဝန်ဆက်ဆက်ပေးသူဖြစ်ဆောင်ရွက်ခဲ့တဲ့အကြောင်းအစပိုင်းမှာထိုင်ဝမ်ကိုတရုတ်နိုင်ငံဖြစ်သတ်မှတ်ထားပေမဲ့နောက်ပိုင်းမှာကွန်မြူနစ်တရုတ်နိုင်ငံနဲ့လည်းဆက်ဆံရေးစတင်ခဲ့တဲ့အကြောင်းဒီလိုလို့ရအလုံးကြောင့်အမေရိကန်ရဲ့ဩဇာအာဏာကြီးထွားလာပြီးသက်ဆိုင်ရာနိုင်ငံတွေတက်ပို့အကျိုးရှိခဲ့တာကိုလည်းသူကထောက်ပြထားပါတယ်လက်ရှိအမေရိကန်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒကတော့ပြစ်တင်ဝေဖန်ကြောင်းကြေညာချက်ထုတ်တာနဲ့တိုက်တွန်းတောင်းဆိုမှုလုပ်တာတွေလည်းများနေတယ်လို့ဖရီဇာကာရီယာကသုံးသပ်ပါတယ်။2015ခုနှစ်ကသမ္မတအိုဘားမားလက်ထက်မှာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့အီရန်နိုင်ငံနဲ့ဆက်ဆက်ညှိနှိုင်းပြီးပိတ်ဆို့အရေးယူမှုတွေကိုလျှော့ချပေးဖို့အပြန်အလှန်အနေနဲ့အီရန်ရဲ့နျူကလ িয়ার စီစဉ်တွေကိုကန့်သတ်ဖို့သဘောတူညီချက်ရခဲ့တာဟာတမိုင်းဝင်အောင်မြင်မှုတရဖြစ်ပေမဲ့သမ္မတဒေါ်နယ်ထရန့်လက်ထက်မှာဒီသဘောတူညီချက်ကနေပြန်လည်နှုတ်ထွက်ခဲ့တာကိုဥပမာဖြင့်ထောက်ပြထားပါတယ်။အလားတူပဲမြန်မာနိုင်ငံအရေးမှာဆိုရင်လည်းအမေရိကန်နိုင်ငံဟာမြမအရေးဖြစ်ရှင်းနိုင်မှုအာဆီယံနိုင်ငံတွေရဲ့ဂျောင်းဝင်ဆောင်ရွက်မှုတွေကိုလွှဲအပ်ထားတဲ့ယက်တီချက်ကိုဆွန့်လွတ်ပြီးကိုရိုင်းထိရရောက်ကင်တွယ်ဖို့လိုတဲ့အကြောင်းမြမနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းမစ္စတာစကော့မာစီကသုံးသပ်ထားတာရှိပါတယ်။ဒီအခြေအနေဟာလက်ရှိသမ္မတဂျိုးဘိုင်ဒင်အစိုးရရဲ့အပြစ်တော်မဟုတ်ဘဲအရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကဆုံးဖြတ်ချက်အမှားတွေကြောင့်လို့သူကသုံးသပ်ပါတယ်
။ That they are extremely hard to change. Biden campaigned on undoing many of these policies.But once he took office, he found it politically easier to just go along with the tough line.
လက်ရှိသမ္မတဂျိုးဘိုင်ဒင်ဟာအပြောင်းလဲဖြစ်အောင်လုပ်ပေးဖို့ဂရုပြုပြီးသမ္မတဖြစ်လာပြီမယ်။သမ္မတဖြစ်လာပြီးတဲ့နောက်လွှတ်တော်တွေကသဘောထားတင်းမာသူတွေနဲ့ထိတိုက်မတွေ့ကျင်တဲ့အတွက်အရင်နိုင်ငံသားရဲ့မူဝါဒအတိုင်းဆက်လုပ်နေတာတွေ့ရတယ်လို့ဖရီဇာကာရီယာကသုံးသပ်တဲ့အကြောင်းအခုတစ်ပတ်သမိုင်းတွေကပြစ်ဆုံးပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။